မြန်မာစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေမကြားခင်ထပ်မံချမှတ်သွားတော့မယ်လို့အင်ဒိုနီးရှားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံဒဲရက်ချော်လက်ကဒီကနေ့မတ်လ22ရက်နေ့မှာပြောကြားလိုက်ပါတယ်။အခုအသစ်ချမှတ်မဲ့ဒဏ်ခတ်အရေးယူမှုတွေကမြန်မာစစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူဖို့ဝင်ငွေရလန်းနည်းသွားစေမယ်လို့ဒဲရက်ချော်လက်ကသတင်းတောက်တွေကိုပြောပါတယ်။စစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူလို့ရနေတဲ့ဝင်ငွေရလန်းတွေကိုပိတ်ဆို့အရေးယူနိုင်ဖို့အမေရိကန်ပြည်ထောင်စုကအရှိန်မြင့်လှုံ့ဆော်နေကြောင်းလည်းသူကပြောကြားလိုက်ပြီးမြန်မာနိုင်ငံဟာအရှိတောင်အာရှမှာ fail state လို့ခေါ်တဲ့ပျက်စီးဆုံးရှုံးနေတဲ့နိုင်ငံဘက်ကိုဥတီနေတဲ့နိုင်ငံတစ်ခုဖြစ်လာနေပြီလို့သူကပြောကြားလိုက်ပါတယ်။အခုအချိန်ထိအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်80နဲ့လုပ်ငန်းအဖွဲ့အစည်းပေါင်း30လို့အပေါ်ကိုဒဏ်ခတ်အရေးယူမှုတွေချမှတ်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပကဖြစ်ချင်းရေးအတွက်ရုရှားကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာတွေရပ်တန့်ဖို့လိုတယ်လို့လည်းဒဲရက်ချိုလေးကပြောပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့လည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တွေနိုင်ငံရေးအရာကိုစားပြုပါဝင်ခွင့်ကိုလုံးဝပိတ်ပင်ဟန်တားဖို့လိုအပ်ကြောင်းလည်းသူကပြောဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီအနေနဲ့လူထုအပေါ်ပြိနေညှဉ်းပန်းမှုတွေလုပ်နေသရွေ့အဲ့ဒီအကျိုးဆက်တွေကိုခံစားရမယ်ဆိုတာနဲ့လှုပ်ဆောင်ချက်တွေအတွက်နိုင်ငံတကာရဲ့ပြစ်ပယ်မှုကိုခံယူရမယ်ဆိုတာသဘောပေါက်ဖို့လိုအပ်ကြောင်းလဲဒဲရက်ချိုလေးကပြောဆိုလိုက်ပါတယ်ခင်ဗျာ။